မဖြစ်ဘူးတင်းအစာငတ်ခံဆန္ဒပြနေရဆိုတဲ့တဲ့ရင်ဖက်ပေါ်နေခြင်းမှာမိသားစုအနေနဲ့တော်တော်လေးကိုစိတ်တော်ကရောက်နေကြရတယ်လို့ပြောပြပါတယ်မဖြစ်ဘူးတင်းရဲ့အမိဖြစ်သူနဲ့အမဖြစ်သူကကုလို့ပြောပါတယ်အစာငတ်ခံဆန္ဒပြတယ်ဆိုတဲ့ဥစ္စာအများတော့သူ့အနေရာလေအိမ်ကိုဘာမှအကြောင်းမကြဘာမှမပြောဘဲနဲ့သူအစာငတ်ခံဆန္ဒပြတယ်ဆိုတာကိုယ့်အရာပေါ့မန္တလေးအနေရာတော့လေ
မိဘတယောက်နဲ့တွေ့ရင်အဲတူကငကိုရေရကြီးဟိုအက်စမာဟိုတန်းနာရင်ကြောက်ရောက်လာရှိတယ်ဆိုတန်းနာရင်ကြောက်ရောက်လာရှိတယ်သူကဘက်ဒိုလင်းရှူသေးကိုအများရှူပါတယ်နော်အများရှူတော့သူကအဲ့ဘက်ဒိုလင်းရှူသေးရတယ်သူ့ရှင်မှာတပူးလဲပါသွားတာဆိုတော့အခုဟိုဟာတလားလောက်ရှိနေပြီဆိုတော့အဲ့ဒီကလည်းမလောက်နိုင်ဘူးရှင်မလောက်နိုင်တဲ့အချိန်မှာအခုအဲ့တန်းနာရင်ကြက်ကလည်းအစာမစားလို့ရှင်ပုံပြီးတော့ဆိုး
ဒီကနေ့ကျွန်တော်တို့ရဲ့ဒီအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မပြူသင်လွတ်မြောက်ရေးအတွက်လှုပ်ရှားမှုတွေပြုလုပ်နေကြတယ်လို့မပြူသင်ရဲ့အကူအညီကိုရယူနေကြသူ
ကိုတအားလည်းလို့သိချင်းတယ်သူကကျမတို့တန်တန်ပြောရေးကြီးနေတယ်လူနာတွေလည်းတအားမျောလင့်တယ်ဟိုသင်တဲ့လူတွေဘယ်လိုပဲရှိနေရှိနေပေါ့နော်မားပြူရှိတာနဲ့မတူဘူးဆိုပြီးတော့ခံစားရတယ်တော်တော်ကြီးကလည်းတော်တော်မားပြူတင်းကိုမျောလင့်နေကြတယ်ပေါ့နော်ဟိုမားပြူရှိမှာပဲဆက်ရှိမှာအဲ့လောက်ရှိနေရှိကိုရှိတယ်အခုလိုမားပြူတရင်ကိုကြားတော့လေအကောင်လုံးကသိုးရင်ပြီးတော့ဟိုငိုတဲ့လူတွေလည်းငိုနေကြတယ်ခုဟိ
AIDS ဝေဒနာရှင်တူပြောပြနေတာပါမပြူအသင်လွတ်မြောက်ရေးအတွက်မပြူအသင်အဖမ်းခံပြီးတဲ့နောက်မေလ23ရက်နေ့ကစပြီးရန်ကုန်မြို့ပတ်ဝန်းကျင်တကူးကြီးဖျားတွေမှာ AIDS ဝေဒနာရှင်တွေစုပေါင်းပြီးစုတောင်းပွဲတွေဇက်တိုက်ပြုလုပ်ခဲ့တယ်လို့မြန်မာပြည်အနှံ့မှာရှိကြတဲ့ AIDS ဝေဒနာရှင်တွေစုပေါင်းလက်မှတ်ရေးထိုးပြီးအာဏာပိုင်တွေထံတင်ပြဖို့အစီအစဉ်တွေလည်းရှိတယ်လို့ပြောပါတယ်ပထမဆုံးမကွေးမြို့ကဝေဒနာရှင်တူဖြစ်တဲ့ဦးရဲတင့်ကိုမေးကြည့်တဲ့အခါမှာအခုလိုပြောပါတယ
်အကုန်လုံးအခုဆိုလို့ရှိရင်တောင်တင်းကြီးမျိုးရသွားပြီမျိုးတက်ရပြီနတ်မောက်ရပြီကျွန်တော်မကွေးရပြီပေါ့လက်မှတ်ကောက်ယူပြီးတော့ကျတော့ကျွန်တော်တို့မတ်ဖြူတင်လွတ်မြောက်ရေးအတွက် HIV လူနာရှင်တွေအားလုံးကစုပေါင်းပြီးတော့ဆောင်ရွက်နေကြပါတယ
်လတ်လောအနေနဲ့ပေါ့လေအထက်မမပြင်းရနေပြီးတော့ကောက်ယူရရှိတဲ့လက်မှတ်တွေကဘယ်လောက်လောက်များရှိပြီလဲခင်ဗျအ
ဲအထက်မမပြင်းရကောက်ယူရရှိတဲ့လက်မှတ်တွေကကျွန်တော်အကြမ်းမြင့်ပဲပြောလို့ရမှာဗျအခုပါသွားတဲ့လက်မှတ်အရေးအတွက်ကအနည်းဆုံးကျွန်တော်တို့အထက်ပမာပြည်ဆိုတာကျွန်တော်မြေလက်ပိုင်းလောက်ပဲရှိမယ်နော်အကွေးတိုင်းအတွင်းလောက်ပဲကမှအလုံးပေါင်း100နီးပါးလောက်တော့ရှိပြီခင်ဗ
ျဟုတ်ကဲ့ခင်ဗျအဲ့ဒီရရှိတဲ့လက်မှတ်တွေကိုဘယ်ဟိုတင်ပါလဲခင်ဗျဘာဆက်ပြီးဆောင်ရွက်မှာလဲခင်ဗျ
ကျွန်တော်တို့အဲ့ဒီလက်မှတ်တွေနဲ့အတူနံပါတ်1မတ်ပြူအသင်းကိုစပြီးတော့ဆန်းစင်ကာလတုန်းကခေါ်ဆောင်သွားတဲ့ဌာနကြီးတဲ့ရေးဌာနလို့ခေါ်ပါတယ်အဲ့ဒီဒေဌာနကိုကျွန်တော်တို့ဥဆုံးလိမ့်မှုပြီးတော့ကြတော့ပို့မှာဖြစ်ပါတယ်။အဲ့ဒီဒေဌာနကတစင်မိတူကိုကျွန်တော်တို့ဒီပြင်းဒီတက်ဆိုင်ရာစုံစမ်းရေးအဖွဲ့တွေတက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေနောက်ကြတော့ HIV AIDS ပတ်သက်တဲ့ NGO တွေနောက်တကUNICEF နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေအားလုံးကိုကျွန်တော်တို့ပို့မှာဖြစ်ပါတယ
်။ဆိုတော့အဲ့လိုပို့တဲ့အတွက်ကြောင့်ဘာများထူးခြားလာမယ်လို့မျှော်လင့်ထားပါလဲခင်ဗျ။အ
ဲ့ကျွန်တော်တို့ကတော့ထူးခြားလာမယ်လို့မျှော်လင့်တာကတော့မတ်ဖြူသင်းကိုလွတ်မြောက်စေခြင်းနဲ့အကြီးမားဆုံးမျှော်လင့်ချက်ကကျွန်တော်တို့အတွက်အရေးကြီးတဲ့ပန်းနိုင်တစ်ခုပဲလေ။မတ်ဖြူသင်းကိုလွတ်မြောက်မှသာလျှင် HIV ဝေဒနာရှင်တွေဆက်လက်ပြီးတော့ကြတော့အသက်ရှင်နေနိုင်မယ်လို့ယုံကြည်တယ်လေ
။ဟုတ်ကဲ့ခင်ဗျာအခုဆိုလို့ရှိရင်ဒီ HIV AIDS နဲ့ပတ်သက်ပြီးတော့ဆောင်ရွက်ပေးနေတယ်ပေါ့လေလူမှုရေးအသင်းအဖွဲ့တွေကလည်းရှိနေပါတယ်။ဒါကနောက်ပြီးတော့နိုင်ငံခြားဒီ NGO တွေလည်းရှိတယ်ခင်ဗျာ။ဒေပြင်းလူတွေကလည်းပဲဒီလုံငန်းကိုဆောင်ရွက်ပေးနိုင်တာပဲ။ဆိုတော့မတ်ဖြူသင်းကဘာကြောင့်အရေးကြီးနေတာလဲခင်ဗျာ။
ဒီလိုရှိတယ်ဗျအဲ့ဒါကြတော့လူနာရှင်ရဲ့စိတ်ဓာတ်အဓိကအရေးကြီးတယ်လေစိတ်ဓာတ်ပုံမှန်လည်းမှုတယ်ဒီလူနာရှင်ကြီးအမြဲတမ်းတက်ကြွနေရမယ်အမြဲတမ်းလန်းဆန်းနေရမယ်အဲ့လိုမျိုးဖြစ်ဖို့အတွက်ကလည်းနှစ်သိမ့်အားပြီးဆွေးနွေးတဲ့ counseling ကိစ္စတွေကအများကြီးရေးပါတယ်အဲ့လူနာရှင်ကအသက်ရှင်နေထိုင်မှုအတွက်ငါဘာလို့မလဲဆိုတဲ့တဏှိတာအစိပ်ပိုင်းလေးတစ်ခုကိုပဲဒီတက်ရှင်နေဖို့အတွက်လိုအပ်နေတယ်လေဒီလိုမျိုးနှစ်သိမ့်ဆွေးနွေးနိုင်မှုအတွက်ကမတ်ဖြူသင်းကတော်တော်လေးကျွမ်းကျင်တယ်လို့ကျွန်တော်တို့ကသဘောထားတယ်လေသိထားတယ်အဲ့တော့မတ်ဖြူသင်းရဲ့စကားဆံလေးကိုကြားလိုက်တာနဲ့လူနာရှင်ခင်ဗျာမှာဝေဒနာတဝက်လောက်ကိုပဲပျောက်ကင်းသွားတယ်လို့မျိုးတကယ်တိုက်ရိုက်ထိတွေ့ခံစားရတဲ့ဝေဒနာရှင်ရှိခဲ့တယ်လေဒါကြောင့်မလို့မတ်ဖြူသင်းလွတ်မြောက်ဖို့အတွက်အများကြီးကြိုးစားဆောင်ရွက်နေကြတာပ
ါဦးရဲတင်ပြောပြသွားတာပါမတ်ဖြူသင်းအတွက်ရန်ကုန်နဲ့အောက်မြမာပြည်မှာရှိကြတဲ့ဝေဒနာရှင်တွေစုပေါင်းလက်မှတ်ရေးထိုးကြတာ အခုဆိုရင်လက်မှတ်ပေါင်း200လီးပါးရရှိနေပြီလို့စုံစမ်းသိရှိရပါတယ်ခင်ဗျာ။